အသက်တရာရှိဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟန်နရီကစ်ဆင်ဂျာမနေ့ဗုဒ္ဓဟူးနေ့မှာပဲကွယ်လွန်သွားခဲ့ပါတယ်။ဟန်နရီကစ်ဆင်ဂျာဟာသမ္မတဟောင်းရစ်ချတ်နစ်ဆန်ဂျာရောနဲ့ဂျာရောဖို့တိုနှစ်ယောက်စလုံးလက်ထက်မှာနိုင်ငံသားရေးဝန်ကြီးဖြစ်တော်ဝန်ထမ်းဆောင်ခဲ့ပြီးကမ္ဘာရေးရာကိစ္စတွေမှာအောင်မြင်ဆက်ဆောင်ခဲ့တဲ့ထူးခြားတဲ့တန်တမာတဦးအဖြစ်ထင်ရှားခဲ့သူဖြစ်ပါတယ်။နိုင်ငံကသမ္မတရေးကိစ္စအောင်မြင်မှုတွေအတွက်ချီးကျူးခံရသူတဦးဖြစ်ပေမဲ့လည်းသူရဲ့ကမ္ဘာနိုင်ငံရေးတွက်ဆချက်တွေပေါ့အငင်းပွားမှုတွေဝေဖန်မှုတွေလည်းခံခဲ့ရသူဖြစ်ပါတယ်။သူဘာကြောင့်ဒီဆုံးလဲဆိုတာကိုတော့သူတီထောင်ထားတဲ့အကြံပေးပညာရှင်အဖွဲ့ကကြီးညာခြင်းတော့မရှိပါဘူး။ဟာဗတ်တက္ကသိုလ်မှာစာသင်ကြားပို့ချခဲ့တဲ့သမိုင်းပညာရှင်တဦးလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကစ်ဆင်ဂျာဟာအသက်15နှစ်အရွယ်1938ခုနှစ်ကနာဇီလက်ထက်ဂျာမနီနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့အတူလာရောက်ခိုလုံတဲ့ဒုက္ခသည်တဦးဖြစ်ပါတယ်။အမေရိကန်စစ်တပ်မှအမှုထမ်းခဲ့ပြီးနောက်ပိုင်းသမရဟောင်းနစ်ဆန်လက်ထက်မှာ1969ခုနှစ်ကဒီအမျိုးသားလုံခြုံရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတော့1983ခုနှစ်မှာနိုင်ငံသားရေးဝန်ကြီးအဖြစ်လဲတာဝန်ယူခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရုတ်ကြားအမေရိကန်ပြည်ထောင်စုနဲ့ရုရှားကြားဆက်ဆံရေးတင်မာမှုတွေရောချနိုင်အောင်သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေအတွက်အများကချီးကျူးခဲ့ကြပါတယ်။ဗီယက်နမ်စစ်ပွဲဆုံးသက်ရင်းနှီးနိုင်ခဲ့တဲ့ကြိုးပမ်းမှုတွေအတွက်လည်းမြောက်ဗီယက်နမ်ကိုယ်စားလှယ်လီဒတ်တူနဲ့အတူ1983ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ။